2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွတ်ဖက်မှုတွေကိုစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်အစုံကိုတင်ပြဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျရွန်နက်တလာကဒီနေ့ပဲစင့်ခေါ်စာထုတ်ပြန်လိုက်ပါတယ်။စီရင်ခံစာနဲ့ပတ်သက်လို့ရှင်းနေချုပ်ဝီလျံဘားရဲ့ဆောင်ရွက်ချက်တွေကြောင့်ကွန်ဂရက်လူတော်ကအများစုအနေနဲ့ဘာမှမသိရတဲ့အခြေအနေဖြစ်နေတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောခဲ့တာပါ။ထူးစုံစမ်းစစ်ဆေးမှုရဲ့တွေ့ရှိချက်တွေကခက်ခဲမှမှတိတိကျကျအချက်လက်တွေကိုဒီမိုကရက်လူတော်အမတ်တွေအခုချိန်ထိကြီးဝင်မရသေးဘူးလို့လည်းဆိုပါတယ်။2016သမ္မတရွေးကောက်ပွဲမှာထရန့်ရဲ့စီရင်ရေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုတွေရှိမရှိအထူးစုံစမ်းရေးမှုရဲ့တွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်ပေးဖို့လူတော်ရင်းကဒီမိုကရက်ပါတီခေါင်းဆောင်တွေလာတော်ချာကဲကတွန်းအားပေးနေတာပါ။ဒီပြတ်ထားတဲ့အစီရင်ခံစာကိုတော့မနေ့တုန်းကပဲတည်ဝင်ထုတ်ပြန်ထားပါတယ်။အထူးစုံစမ်းရေးမှုမူလအနေနဲ့ကော်မတီရှင်းမောက်မေလ23ရက်နေ့ထက်နောက်မကျပဲလာရောက်ထွက်ဆိုစီလိုတဲ့အကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌနက်တလာကပြောခဲ့တာပါ။ပြီးခဲ့တဲ့လတိုင်းမှာတော့ရှင်းနေချုပ်ကအစီရင်ခံစာကိုအချင်းယုံကောက်နှုတ်ဖော်ပြခဲ့ရမှာထရန့်နဲ့စီရင်ဖွဲ့ဟာရုရှားနဲ့ပူးပေါင်းကြံစည်ခဲ့တဲ့အထောက်အထားတွေကိုအထူးစုံစမ်းရေးမှုနဲ့အဖွဲ့ကမတွေ့ခဲ့တဲ့အကြောင်းပြောဆိုခဲ့တယ်လို့သမ္မတအနေနဲ့စုံစမ်းစစ်ဆေးမှုတွေကိုစွပ်ဖက်ပြီးတရားရေးလုပ်ငန်းတွေကိုနှောက်ယှက်ခဲ့တာရှင်းမရှိဆိုတာကိုလည်းတစုံတရာကောက်ချက်ချထားတာမရှိတဲ့အကြောင်းပြောဆိုထားပါတယ်။